မြန်မာနိုင်ငံကနေစံတန်ချိန်၄သိန်းတရားဝင်ဝယ်ယူဖို့အစိုးရချင်းသဘောတူစာချုပ် MOU ချုပ်ဆိုနိုင်အောင်တရုတ်အစိုးရဘက်ကကန့်လန့်လာတယ်လို့မြန်မာနိုင်ငံစံကုန်တယ်များတင်ကပြောပါတယ်တရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေကစံကိုဝယ်ယူနေရမှာမြန်မာနိုင်ငံကစံကိုလည်းတရားဝင်ဝယ်ယူဖို့မြန်မာအစိုးရဘက်ကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါရှင်
တရုတ်မြန်မာအစိုးရချင်းတရားဝင်သဘောတူစာချုပ် MOU ရေးထိုးပြီးမြန်မာစံတန်ရဲ့၄သိန်းဝယ်ယူခြင်းနဲ့အကြောင်းတရုတ်အစိုးရပိုင်ကုမ္ပဏီတစ်ခုကနိုင်ငံရေးဝန်ကြီးဌာနကတစင်မြန်မာစံကုန်တွေများအသင်းကိုစာပေးပို့လိုက်ပါတယ်။ဒီကမ်းလှမ်းချက်အပေါ်မှာအစိုးရဘက်ကသဘောထားမှတ်ချက်ကိုစောင့်ပြီးသူတို့အနေနဲ့သုံးသပ်ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံစံကုန်တွေများအသင်းထွေထွေအတွင်းရမှုဦးလူမောင်မြန်မာကဖူယိုရီကိုပြောပါတယ်
။ဘောပေါ်မှာရှိတဲ့အစိုးရကိုစားပြီးကုမ္ပဏီတစ်ခုကချင်းကပ်လာတာပေါ့နော်။ဒါလည်းကျွန်တော်တို့ကဒါရောင်းနေတယ်မရောင်းဘူးဒီကုမ္ပဏီကဘယ်လောက်ဆိတ်ချရဲဆိုတော့လေကျွန်တော်တို့စဉ်းစားမယ့်အပိုင်းလေးရှိပါလိမ့်မယ်ခင်ဗျအဲ့တော့ဖြစ်နိုင်တော့အကောင်းဆုံးပေါ့အတက်နိုင်တော့ကြိုးစားနေပြီခင်ဗျကိုယ့်ဘက်ကလည်းကြံလာပြီးတော့ MOU တော့ဒီဘက်ကိုပို့ထားတယ်ပေါ့နော်ဆက်ဆက်ရဝင်ထန်တာတွေကလည်းဒါဟိုလုတ်တင်တယ်မလုတ်တင်ဘူးဆိုတာထိုးတင်တယ်မထိုးတင်ဆိုတာသူတို့သဘောထားမှတ်ချက်တွေနဲ့ကျွန်တော်တို့ပြန်ပြီးပါပေါ့နော်ကျွန်မနိုင်ငံဆက်သမားသင်္ကေတကိုပေးတဲ့ခတ်တယ်မှာကျွန်တော်ကဆက်ပြီးတော့ဆောင်ရွက်လို့ရပါခင်ဗျာ
။ဖေဖော်ဝါရီလကယူနန်ပြည်နယ်မှာသွားကြလို့ခဲ့တဲ့တရုတ်မြန်မာစီးပွားရေးဈေးညံဖိုရမ်မှာနိုင်ငံအစိုးရနဲ့ပုံတွေအသင်းတွေစံတိစနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးတရုတ်ကဗီယက်နမ်ကနေစံတန်ရင်း၄သိန်းဝယ်မှဆိုရင်အိန္ဒိယမြန်မာဘက်ကလည်း၄သိန်းဝယ်တင်ကြောင်းစီးပွားကုသဝန်ကြီးဌာနကတောင်းခံတဲ့အတွက်တရုတ်ကံရုံးကတစ်ဆင့်တိုက်တွန်းခဲ့ကြောင်းနိုင်ငံရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချန်ရီက VOE ကိုပြောပါရစေ
။ကျွန်တော်တို့ဒီကနေပြီးတော့စားတော့အရင်တော့ထုတ်ခဲ့ဘူးလေ။ဟိုဒီကောင်ကမှရှိတဲ့ဟိုတရုတ်ပိုင်ရောလေ။အဲ့ဒီကုတာစီစနာပတ်သက်ပြီးတော့စီကူကနေပြီးတော့ဟိုမြစ်တိုင်ကခံလို့ကျွန်တော်တို့ဟိုဟိုအဲ့ဒါမြစ်တိုင်ခံဆက်ဆောင်ပို့ထားတာရှိတယ်။ကျွန်တော်သတ်မှတ်ထားတဲ့ကုတာအဲ့ဒါရဖို့သူတို့တောင်းခံတာဟုတ်ပါ
။2016မှာမြန်မာနိုင်ငံကတရုတ်ကိုခွဲတန်းစံတန်ရင်းတပင်းတင်ပို့ဖို့အခွင့်အရေးရခဲ့ဘူးပါလေ။မြန်မာစံတင်ပို့မှုရဲ့90%ရာခိုင်နှုန်းကတရုတ်ပြည်ကိုမှောင်ကိုဈေးကွက်ကနေတင်ပို့နေတာဖြစ်ပါတယ်။အခုလိုတရုတ်ဆိုရဘက်ကကန့်လန့်လိုက်တာဟာတရားဝင်စံတင်ပို့ဖို့ပထမခြေလှမ်းတည်းရဖြစ်တယ်လို့မလ6ရက်ပြည်တွင်းမြောက်ဝီသတင်းစာအင်္ဂလိပ်ပိုင်းအစီအစဉ်မှာဖော်ပြထားပါတယ်။အရှိတော်အာရှမှာမြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကစံတင်ပို့ရတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီနှစ်ကိုစံတန်ရေ16တန်းကနေ18တန်းအထိတင်ပို့နေတာဖြစ်ပါတယ်။တရုတ်ကကမ္ဘာမှာစံတင်သွင်းမှုအများဆုံးနိုင်ငံဖြစ်ပြီး2016မှာပြည်ပကနေစံတန်ရေ5တန်းတင်သွင်းခဲ့ရပါတယ်။2030လောက်မှာတရုတ်ကစံတန်ရေတန်း20လောက်ဝယ်ယူလိမ့်မယ်လို့လည်းထပ်မံထားတာရှိပါတယ်။